ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ကိုရိုနာဗိုင်းရပ်စ်တရောဂါဆိုင်ရာတပ်တန့်မှုတွေကိုလှည့်လျော်ရှုထားပြီးစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြနေတဲ့မြန်မာနိုင်ငံမှာတင်းနီးဝင်တွေက24နာရီအတွင်းကိုဗစ် -19 အကူးစိုက်ခံရသူအတိအပြုလူနာတဲ့383ယောက်ရှိနေပြီးအခုဆိုအကူးစိုက်ခံရသူစုစုပေါင်းက14500ကျော်နေပြီလို့ကျန်းမာရေးနဲ့အာဂရဝန်ကြီးဌာနကဂျွန်လ23ရက်တင်းနီးဝင်တွေမှာသတင်းထုတ်ပြန်ပါတယ်။ဒါဟာစနေနေ့၈နာရီကနေတရက်တွင်ကူးစက်မှုဖြစ်ပြီးဓာတ်ခွဲနမူနာ3000နီးပါးကိုဆစ်ဆေးရကတွေ့ရှိခဲ့တာဖြစ်ပါတယ်။အခုချိန်ထိတေဆွန်ရသူက3244ယောက်ရှိနေပါတယ်။ဓာတ်ခွဲဆစ်ဆေးသူ2သိန်းကျော်ထဲမှာကျန်းတည်တက်တာလာသူက3သိန်း300ကျော်ရှိနေတယ်လို့လည်းဖော်ပြထားပါတယ်။နေလကုန်ပိုင်းကစပြီး24နာရီအတွင်းအကူးစက်ခံရတဲ့အတိပြုလူနာဟာတရက်ကို100လောက်ဖြစ်လာနေတာကြောင့်တချို့မြို့နယ်တွေအတွက် stay at home အမိန့်ထုတ်ပြန်ခဲ့တာပါ။ COVID ကရောဂါကူးစက်မှုမြင့်တက်နေတဲ့သတိတိုင်းတဲ့ကကလေးမျိုးမှာဂျွန်လ10ရက်နေ့တရက်ထဲမှာတည်ဆုံးရသူက10ဦးရှိခဲ့ပါတယ်။